အီရတ်နိုင်ငံမြောက်ပိုင်းကာကုတ်မြို့ကလက်ဖက်ရည်ဆိုင်တစ်ခုမှာအသေးကံဘုံခွဲသမားတစ်ယောက်ကဒီတောက်ချာနေနှောင်းမိုက်မှာဖောက်ခွဲခဲ့လို့38ယောက်သေဆုံးပြီးတော့26ယောက်ဒဏ်ရာရသွားပါတယ်။ရမဒန်ဥပုပ်ထွက်ချိန်စားတောက်နေကြတော့မှဒီဂင်ဒိုဒိုနဲ့လူတစ်ယောက်ကအလာအရှင်မြတ်သားလေးအကြီးမြတ်ဆုံးလို့အော်ကဆိုင်ထဲဝင်လာပြီးတော့အသေးကံဖောက်ခွဲခဲ့တာဖြစ်တယ်လို့မျက်မြင်တစ်ယောက်ကပြောပြပါတယ်။အခုလိုမျိုးတောက်ချာနေကပောက်ကွဲမှုနဲ့ပါဆိုရင်ပြီးခဲ့တဲ့နှစ်ရက်အတွင်းအီရတ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်သေဆုံးသူဟာ60လောက်ရှိနေပါတယ်။ဆူနီနဲ့ရှီယာမွတ်စလင်ဘာသာရေးခေါင်းဆောင်တွေကလည်းဘက်ဒက်မြို့တော်မှာတောက်ချာနေတုန်းကပူတွဲဝိပုပွဲလုပ်ခဲ့ပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်ကြဖို့နဲ့ညှိညွတ်ကြဖို့အတွက်တောင်းဆိုခဲ့ပါတယ်ရှင်။